မျိုးသားပညာရေးဥပဒေကိုတက္ကသိုလ်ပေါင်းစုံကကျောင်းသားကျောင်းသူတွေသပိတ်မောက်ဆန္ဒပြနေကြတာဟာဒီနေ့နဲ့ဆိုရင်၄ရက်မြောက်ဖြစ်ပါတယ်။ဒီနေ့မှာကျောင်းသားတွေဟာရန်ကုန်မြို့လမ်းမတော်မြို့နယ်စံပြရုပ်ရှင်ရုံရှိကနေပြီးစုလီဖျားထိခြိတက်ဆန္ဒပြကြတာဖြစ်ပြီးမဟာဗန္ဓုရပန်းချံရှိမှာသပိတ်စခန်းဖွင့်ဆန္ဒပြကြတာပါ။ဒီနေ့ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုပါတီတွေလူမှုကွန်ရက်တွေအဖွဲ့အစည်းတွေလည်းပူးပေါင်းပါဝင်လာတာတွေရှိပါတယ်။အစမ်းတက်ခံပညာရေးစနစ်ကနေပြီးလွတ်လပ်တဲ့ပညာရေးစနစ်ပေါ်ထွက်လာဖို့အတွက်ကျောင်းသားဆန္ဒပြပွဲကိုထောက်ခံပါဝင်ရတာဖြစ်တယ်လို့ညီညွတ်သောအမျိုးသားဒီမိုကရေစီအဖွဲ့ကဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်ကပြောပါတယ
်ကျောင်းသားတွေကပညာရေးဥပဒေနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်ဆန္ဒပြတယ်သူတို့အခေါ်ဝေါ်အရာပေါ့နော်တပိတ်မှောက်တယ်လို့သူတို့သုံးနှုံးပါတယ်အဲ့တော့ကိုကျွန်တော်တို့ကထောက်ခံပါတယ်ဘာလို့ဒီလိုလုပ်ရတယ်လဲဆိုတော့အမျိုးသားပညာရေးဥပဒေဟာသမရယူသိမ့်စိန်ပြောချက်အရာဆိုလို့ရှိရင်ဒါပညာရေးအတွက်ကိုအများကြီးထောက်ကူပြုတယ်ဆိုပြီးတော့ပြောပါတယ်ဟုတ်ပါပြီဒါက view တစ်ခုကကြည့်ရင်တော့အဲ့လိုဖြစ်ပေမဲ့ကျောင်းသားတွေဘက်ကကြည့်လို့ရှိရင်တော့ဒီ view ကသူတို့ရဲ့ aspect ကဟုတ်ချင်မှလည်းဟုတ်မှာပါသူတို့ကဘာလို့တလဲဆိုတော့သူတို့လိုချင်တဲ့အချက်ကဒီမိုကရေစီပညာရေးဆိုတဲ့အနေနဲ့လိုချင်ပါတယ်အဲလွတ်လပ်တဲ့ဒီမိုကရေစီပညာရေးဆိုတာကကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့သူတွင်နောက်တစ်ခါကျောင်းသားသမဂ္ဂတို့ဘာလို့လိုလိုဟာမျိုးလဲသူတို့ကလိုချင်တယ်လို့ပြောပါတယ်ပညာရေးမှာကျွန်တော်က1964ခုနှစ်စပြီးတော့ပညာရေးကိုစမ်းသပ်ခံကနေပြီးတော့ကျွန်တော်အခုဒီတက်ဒီရွေးကြီးပညာရေးကအခုလက်ထိစမ်းသပ်ခံဘဝကနေမလွတ်သေးပါဘူးလွတ်လပ်တဲ့ပညာရေးလည်းမရှိခဲ့ဘူးဒါကြောင့်မလို့ကျွန်တော်တို့ဖြတ်သန်းခဲ့တဲ့မလွတ်လပ်တဲ့ပညာရေးစနစ်ကနေပြီးတော့အခုသူတို့လွတ်လပ်တဲ့ပညာရေးစနစ်ကိုလိုချင်တယ်လို့တောင်းခံတဲ့အတွက်ကြောင့်မလို့ဆန္ဒပြတဲ့အတွက်ကြောင့်မလို့ကျွန်တော်ထောက်ခံပါတယ်သူတို့နဲ့လည်းပူးပေါင်းပြီးတော့ဆောင်ရွက်မယ်လို့
ကျောင်းသားတွေကိုဖိနှိပ်တဲ့လုပ်ရဟာတိုင်းပြည်ရဲ့အနာဂတ်ကိုလည်းအဟန့်တားဖြစ်စေတဲ့အတွက်ကျောင်းသားတွေရဲ့ဆန္ဒပြပွဲကိုပါဝင်ထောက်ခံရတာဖြစ်တယ်လို့1990ပြည်သူ့လွှတ်တော်ကိုယ်စားလှယ်များအဖွဲ့ကအတွင်းရေးမှူးဒေးဗစ်လှမြင့်ကပြောပါတယ်
ဒီအမျိုးသားပညာရေးဥပဒေဟာကျောင်းသားတွေအတွက်အကျိုးမရှိဘူး။ကျောင်းသားတွေကိုဖိနှိပ်တဲ့အရာဖြစ်တဲ့အတွက်ဒါကျွန်တော်တို့ရဲ့တိုင်းပြည်နိုင်ငံမှာကျောင်းသားတွေကိုဒီလိုပြုမှုတွေလုပ်ဆောင်ခြင်းဟာနိုင်ငံရဲ့အနာဂတ်ကိုလည်းဟန်တာရရောက်တယ်။ဒီမိုကရေစီပညာရေးကိုလည်းကျွန်တော်တို့ပိတ်ဆို့တားဆီးရရောက်တဲ့အတွက်ဒါကျွန်တော်တို့အတိုင်းပြည်အတွက်နစ်နာတဲ့လုပ်ရံမျိုးဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကလက်မခံနိုင်ပါဘူး။ဒါကြောင့်ကျောင်းသားတွေရဲ့လှုပ်ရှားမှုကိုကျွန်တော်တို့အပြည့်အဝထောက်ခံပြီးတော့ပါဝင်ဆောင်ရွက်ဖို့ကျွန်တော်တို့ခုဝင်ရောက်လာခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒီចောင်းသားတွေရဲ့တောင်းဆိုမှုကိုမယားမချင်းကျွန်တော်တို့ကចောင်းသားတွေနဲ့အတူလက်တွဲပြီးဆောင်ရွက်သွားမယ်လို့ကျွန်တော်ဆုံးမြတ်ထားတယ်ခင်ဗျာ
လွှတ်တော်သို့မဟုတ်အစိုးရကတာဝန်ရှိသူတွေနဲ့ဆွေးနွေးလို့ចောင်းចောင်းသားတက်မကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီအဖွဲ့ကကိုပိုင်ရဲသူကပြောပါတယ
်ပုံရင်လင်းပြောရင်ဘာမှမတိုးတက်သေးပါကျွန်တော်လိုချင်တာအစိုးရဘက်ကတရားရောက်လွှတ်တော်ဘက်ကတရားရောက်တခုခုပေါ့ကျွန်တော်တို့လာရောက်ဆက်ဆက်ညီလာပြီးဆွေးနွေးလာမျိုးတခုလုပ်တဲ့နယ်လို့ကျွန်တော်ကမြင်တယ်ဥရှင်ကြီးတော့ဘာမှတော့ဟိုမဆွေးနွေးလို့ဆိုတော့ဘာမှမတိုးတက်လို့ပဲပြောရမှာပဲဒါပေမဲ့ကျွန်တော်တို့ကအားသာချက်တခုကမြို့သားပြန်ဥပဒေကျောင်းသားရေးဆန္ဒပြနေဆိုတဲ့ကိစ္စကိုအကောင်လုံးကတည်သွားကြတယ်တနိုင်ငံလုံးတည်သွားကြပြီပြီးတော့မြို့ပြည်သူများတချို့တဝက်ကလည်းကျွန်တော်တို့လူလာပူးပေါင်းကြတယ်ပြီးတော့နိုင်ငံတကာမှာရှိတဲ့မြန်မာများပြီးတော့ကျောင်းသားများကလည်းကျွန်တော်တို့ထောက်ခံကြအောင်ချင်းချင်ချက်တွေပို့ကြတယ်ပေါ့ဒါအကောင်လုံးတည်သွားတဲ့အချက်ပေါ့အဲ့ဒါတခုကျွန်တော်တို့အားသာချက်ပါတိုးတက်မှုကတော့ကျွန်တော်တို့လာရောက်မညှိနိုင်နိုင်တဲ့အကြောင်းမလို့တိုးတက်မှုမရှိလို့ပဲကျွန်တော်အနေနဲ့ပြောရမှာပဲအခုကျွန်တော်တို့ကျောင်းသားတွေဆန္ဒပြနေပြီကျောင်းသားတွေလမ်းပေါ်ထွက်ပြေလို့ရှိရင်ဘယ်လိုအခြေအနေမျိုးတွေပြောင်းလဲခဲ့တယ်ဘယ်လိုစနစ်တွေပြောင်းလဲခဲ့တယ်ဘယ်လိုအုပ်ချုပ်သူလူတန်းသားတွေပြောင်းလဲခဲ့တယ်တာကတော့သမိုင်းမှာအသိပဲအဲ့တော့ကျွန်တော်ကျောင်းသားတွေလမ်းပေါ်ထွက်လာကြပြီဘာဆက်လုပ်မလဲအဲ့လိုအရင်လူတွေလိုပဲဇမျောတိုင်းထားမယ်ဆိုရင်တော့ဖြစ်ပေါ်လာတဲ့အကြောင်းတရားတော့သူတို့ကျောင်းကြောက်ပဲဖြစ်နေမယ
်ကျောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေကိုအစိုးရဘက်ကပြောဆိုမှုတစုံတရာစောင့်ဖို့အတွက်ရပ်ပေါင်း60အတွင်းစောင့်သွားမယ်လို့ပြောပါရခင်ဗျာ